မြန်မာနိုင်ငံကအထူးသဖြင့်ရခိုင်ပြည်နယ်ကိုတင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်ချက်တွေတောင်းဆိုလိုလားချက်တွေကိုငင်းဆန်နေတဲ့အစားပဂတိအခြေအနေမှန်ကိုလက်ခံပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်။ရခိုင်ရေးပြည်ပကမျှတခြင်းမရှိတဲ့တစ်ဖက်သက်အချက်အကျဉ်းဖိအားပေးမှုတွေကိုမြန်မာဘက်ကလက်ခံမှာမဟုတ်ဘူးဆိုတဲ့ကုလညီလာခံမှာနိုင်ငံတော်တိုင်နိုင်ငံရုံးဝန်ကြီးရဲ့ပြောဆိုချက်အပေါ်မှာအခုလိုတုံ့ပြန်ပြောဆိုခဲ့ကြတာပါ။ဒီအပေါ်မှာသဘောထားအမြင်တချို့ကိုမဆုမုံကစူးစီးတင်ပြပေးထားပါရဲ့ရှင်
။မြန်မာဆိုရကိုယ်စားလှယ်တွေပါတက်ရောက်နေတဲ့58ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့စနေနေ့ကမြန်မာနိုင်ငံကိုယ်စားနိုင်ငံတော်တိုင်နိုင်ငံရုံးဝန်ကြီးကမိကုံးပြောကြားချိန်မှာရခိုင်ပြည်နယ်အရေးပြည်ပကနေမျှတခြင်းမရှိတဲ့အကြက်ကိုင်မှုတွေကိုအရေးယူတုံ့ပြန်မှာမဟုတ်တယ်လို့နိုင်ငံတကာခုံရုံး ICC ကအရေးယူဖို့အားထုတ်မှုနဲ့ပတ်သက်ပြီးလဲ ICC ဟာမြန်မာနိုင်ငံပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးလို့ဝန်ကြီးကပြောဆိုသွားခဲ့တာပါဒီပေါ်မှာတော့ပြည်သူကရွေးချယ်ထားတဲ့အရက်သားအစိုးရလက်ထက်မြန်မာပြည်တွင်းကစိုးရိမ်စရာအခြေအနေမှာရှိနေတဲ့လူခွေးချိုးဖောက်မှုတွေလုပ်ရက်တွေပေါ်မှာနိုင်ငံတကာရဲ့စိုးရိမ်ချက်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေပေါ်မှာတော့ပကတိအခြေအနေမှန်ကိုလက်ခံပြီးအကောင်းဆုံးအဖြေရှာဖို့ကုလပါဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တင်နေပါပြီလို့လူခွေးလှုပ်ရှားသူတွေကထောက်ပြအကြံပြုကြတာပါမြန်မာဆိုရတာဝန်ရှိတဲ့သူတွေဘက်ကဒီမိုကရေစီအစိုးရတရက်အနေနဲ့လှုပ်တင်လှုပ်ထိုက်တဲ့အလုပ်ကိုလုပ်ဖို့အချိန်တန်နေပါပြီလို့မြန်မာလူခွေးလှုပ်ရှားသူတို့ဖြစ်တဲ့ညီညာချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်ဒီနေ့ရောကကျွတ်တဲ့စိတ်နဲ့ဒီအားနဲ့ပတ်သက်ပြီးပြောကြတဲ့အခါမှာကျွန်တော်တို့ကစောင့်ကြည့်တာရှိတယ်။ဒါပေမဲ့ပြောကြတဲ့ပုံစံတော်တော်များများကအရင်ဆုံးကအစိုးရအတိုင်းနဲ့ဒီပူးပေါင်းဆောင်ရွက်မှုကလုပ်ဆောင်တာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ပတ်သက်တဲ့ဤမူတွေလောက်ခံမှုဒါနဲ့ပတ်သက်ပြီးတော့အတိမတ်ကြည့်မှာမဟုတ်ဘူးဆိုတဲ့အတန်လေးဖြစ်တာဒီဒီနေ့လေးတော့ကျွန်တော်တို့စိတ်မကောင်းဖြစ်စရာဖြစ်ပါတယ်။ဟိုအထူးသဖြင့်မြန်မာနိုင်ငံလူခွင့်ကိစ္စကိုနိုင်ငံတကာကဥပဒေအရထော်ဆောင်ပေးဖို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်မှုဆိုတဲ့ဟာကတောင်းဆိုနေလိုက်ကြပါပြီ။နောက်တစ်ခါမှနိုင်ငံတကာကထောက်ပြတဲ့ချက်တွေကပြည်ပမှာရှိနေတဲ့တရားရေးစီရင်မှုလှုပ်ထုံးလုပ်နည်းတွေပြည်ပမှာရှိနေတဲ့တရားဥပဒေကတကယ်တမ်းချိုးဖောက်ခံရတဲ့သူတွေကိုတိတိကျမကာကွယ်ပေးနိုင်တဲ့အတွက်ကြောင့်မလို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တက်ကမ်းတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါကိုလုံးဝအငင်းဆိုတဲ့သဘောမျိုးအတိမမဖြစ်ဘူးဆိုတဲ့ပုံစံမျိုးဖြစ်ပါတယ်။လက်ရှိနိုင်ငံတကာကပြောနေတဲ့နိုင်ငံတကာကျဆွေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုအတွက်မြန်မာနိုင်ငံက ICC အဖွဲ့ဝင်မဟုတ်တဲ့အတွက်ကြောင့်မလို့ဒီဟာကိုတင်လို့မရဘူးဆိုတဲ့သဘောမျိုးပြောသွားတယ်။ဒီကဲပကတိအမြင်တိုင်းမြင်ဖို့တော့လိုအပ်ပါတယ
်။ဒါ့အပြင်ကုလညီလာခံတွင်နိုင်ငံတော်တိုင်နိုင်ငံရုံးဝန်ကြီးကပဲမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေရဲ့အရေးကိုတွေဖြေရှင်းရမှာတော့နိုင်ငံတကာရဲ့တစ်ဖက်သက်ဖိအားပေးမှုကိုလက်မခံဘဲဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်သွားမှာဖြစ်တယ်။ဒါပေမဲ့ဒီလုံရက်ကိုဟန်တားဖို့နဲ့ဒုက္ခရောက်နေသူတွေကိုအမျက်ထုတ်ဖို့အတွက်ဖြတ်လို့ဖြတ်စည်းလုံရက်တွေရှိနေတယ်လို့လည်းပြောဆိုသွားတာပါ။ဒီပြောဆိုချက်ပေါ်မှာလူခွေးလှုပ်ရှားသူဦးအောင်မြင့်မင်းကတော့လူခွေးဆူဆူဝါဝါချိုးဖောက်ခံရသူတွေအတွက်သူတို့နေရရင်ကိုပြန်လာတဲ့အချိန်မှာလုံခြုံရေးအာမခံချက်ပေးဖို့နဲ့ဆုံးရှုံးရတဲ့နေနာမှုတွေအတွက်တရားဥပဒေနည်းလမ်းအရမျက်မျက်တတရှိဖို့ကဒုက္ခတွေတွေကိုစားကုလနဲ့နိုင်ငံတကာကတောင်းဆိုတာဖြစ်တယ်။ဒါဟာဖိအားပေးတစ်ဖက်သက်အချက်ကိန်းတာမဟုတ်ဘူးဆိုတာနားလည်ဖို့လိုတယ်လို့လည်းထောက်ပြပါတယ်
။ဒါမျိုးကဟိုကျွန်တော်ဖိအားပေးရတယ်မဟုတ်ခင်ဗျ။အဲ့တော့မြန်မာနိုင်ငံအစိုးရကဒီနိုင်ငံတကာကနေလုပ်တဲ့အချက်တွေအစိုးရကကန့်လန့်ထားပါတယ်။ကိုဖိအားနန်တို့ဒီဆုံးမစစ်စစ်ကော်မရှင်ကအစနောက်ပိုင်းမှာတတိယပူးပေါင်းဆောင်ရွက်ဖို့အတွက်တန်းကြောင်းတွေကမ်းလှမ်းထားတယ်။ဒါပေမဲ့ဒီကျွန်တော်တို့ဒီလက်ရှိအစိုးရဘက်ကဒါကိုပူးပေါင်းဆောင်ရွက်ဖို့လှုပ်ဆောင်တဲ့နည်းလမ်းရှာမယ်အစပူးပေါင်းဆောင်ရွက်မှုမရှိတော့နည်းလမ်းကိုသုံးလာတယ်။သုံးလာတဲ့ကိစ္စမျိုးဥပမာကျွန်တော်တို့စုံစမ်းစစ်ဆေးရရှိခွင့်မပြုတာတွေနောက်တစ်ခါမှာနိုင်ငံတကာရဲ့ပြောဆိုချက်ကိုလုံးဝလက်မခံဘူးလို့ဒါတွေကိုသူတို့ရဲ့ policy ကထုတ်ပြန်လာကြည့်နေဆိုရင်ပူးပေါင်းဆောင်ရွက်မှုထက်သာလို့ရှိရင်နောက်လောက်ဆောင်မယ်ငါတိုက်ကြည့်ငါလုပ်မယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်။အဲ့ဒါမျိုးဖြစ်လို့ရှိရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဟိုလှုပ်ထုံးလုပ်ပြီးအဖြစ်နောက်စုံစမ်းစစ်ဆေးမှုအဖြစ်ဥပဒေအရအေးယူတဲ့လမ်းကြောင်းသူရှာကြမှာဖြစ်ပါတယ်
။မြမရေးနိုင်ငံတကာရဲ့စိုးရိမ်မှုတွေကလူခွေးချိုးပေါက်ခံရမှုတွေပေါ်တပ်တွေထောက်ထားအချက်လက်တွေသတိမှတ်တမ်းတွေပေါ်အခြေခံပြီးစနစ်တကျထောက်ပြနေကြတာတောင်းဆိုနေကြတာဖြစ်လို့မြမစိုးရအနေနဲ့နိုင်ငံတကာနဲ့အပြုသဘောပူးပေါင်းဆောင်ရွက်တင်ပါတယ်လို့လည်းကနေဒါနိုင်ငံကမြမဒီမိုကရေစီရေးလှုပ်ရှားသူတူဖြစ်တဲ့ဦးမျိုးလှကလည်းအကြံပြုပါတယ်
။ဒါကအမြင်နဲ့အမြင်ဆိုတဲ့နေရာမှာနိုင်ငံတကာကသူတို့ပြောရဲဆိုတဲ့ကိစ္စကြီးအားလုံးကတာဝန်ခံမှုတာဝန်ယူမှုရှိတယ်။ဒါကိုအခုဒီမှာလက်ရှိဒီမှာကုလသမဂ္ဂကိုယ်စားလှယ်ပဲဖြစ်ဖြစ်ဒီကပုံကိုယ်တွေသမ္မတရုံးတာဝန်ခံပုံကိုယ်တွေပဲဖြစ်ဖြစ်သူတို့တွေက ဒီလိုပဲဟိုမြေကြီးပိတ်ပြီးတော့ညင်းနေုံနဲ့ပြဿနာအဖြစ်မထွက်ဘူးဆိုတာကိုတို့သိဖို့လိုတယ်။ဘာကြောင့်ဆိုတော့အခုလို့လုံရင်းလုံရင်းနဲ့နိုင်ငံတကာရဲ့တို့ရဲ့ရင်းစုံရက်တွေအပေါ်မှာပို့ပြီးတော့အမြင်မကြည့်ကြည့်ပြီးတော့အင်းကြီးပြီးကြီးတင်းပြီးကြီးတာပို့ဟုတ်တယ်ဝေမန်သုံးသမှုရေမြန်မာနိုင်ငံပေါ်မှာဖြစ်နေတာနိုင်ငံအတွက်သိက္ခာကြား။နောက်တစ်ချက်အစိုးဆုံးကအစိုးရအနေနဲ့ကပြည်ပြည်ရဲ့အခြေအနေနဲ့ဖြစ်ရအမှန်တွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခြင်းအားဖြင့်ဒါလည်းမြန်မာနိုင်ငံရဲ့အခြေအနေရရကိုဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ကယုံကြည်တယ်
ကုလနဲ့နိုင်ငံတကာကရိုဟင်ဂျာလို့သုံးလုံးတဲ့ဒုက္ခသည်တွေအရေးအစိုးရအနေနဲ့နိုင်ငံရေးစိတ်ဆန္ဒရှိရှိနဲ့လှုပ်ဆောင်မှုဒေသတွင်းအာဆီယံနိုင်ငံတချို့နဲ့ကုလသမဂ္ဂဘက်ကဒီညီလာခံမှာတိုက်တွန်းပြောဆိုနေတာပါတစ်ဖက်မှာလည်းဒီလူခွေချောပမှုတွေနဲ့ပတ်သက်လို့နိုင်ငံတကာခုံရုံးအထိစစ်ဆေးအရေးယူဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်မြန်မာအစိုးရကတော့နိုင်ငံတကာလူခွေအစီအခံစာတွေဟာတစ်ဖက်သက်ဆံပြီးအချက်အလက်တွေကိုအခြေခံထားတယ်လို့တောက်လျှောက်ညင်းဆိုနေတာပါမြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုလက်မခံသလိုပဲကုလသမဂ္ဂလူခွေစုံစမ်းစစ်ဆေးရေးမှုတွေကိုလည်းပြည်ဝင်ခွင့်မပေးခဲ့ပါဘူးရှင်